နိုင်ငံတော်ဒေမင်ဂါပုဂ္ဂိုလ်ဒေါက်ဆန်စုကြည်ပေါ်ဆွဲတင်ထားတဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်နေတဲ့အကျိုးဆောင်ရှိနေကြတဲ့ကဒူးဖြစ်သူတရားဥတော်ရှိနေကြီးဦးကြည်ဝင်းကိုအမှုစစ်ဆေးရာတွေနဲ့ပတ်သက်ပြီးပြောဆိုတော်မျိုးမလို့ကိုဒီကနေ့မှရာစုကျင့်သုံးပုံမှန်144တုံးပြီးပိတ်ပင်ကန့်သတ်လိုက်တယ်လို့ UAE ကစုံစမ်းသိရှိရပါတယ်။အုပ်စုရေးပိုင်းကလူတွေနဲ့ရဲတွေဒီကနေ့မနေ့ပိုင်းကဦးကြည်ဝင်းရဲ့ရန်ကုန်မြို့ကရုံးခန်းကိုရောက်လာပြီးပုံမှန်144နဲ့ပိတ်ပင်ကန့်သတ်လိုက်တယ်ဆိုတာကိုအကြောင်းကြားခဲ့တာပါ။ဒီပုံမှန်အရပြည်ထောင်ပြည်ပကမီဒီယာအဖွဲ့အစည်းတွေအပြည်ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေ INGO တွေနိုင်ငံသားဆွေတာဝန်ရှိသူတွေအပါအဝင်ပြည်ပအဖွဲ့အစည်းလူပုဂ္ဂိုလ်ဘယ်သူ့ကိုမှတိုက်ရိုက်တော်လကောင်းတွယ်ဝိုက်ရေးတော်လကောင်းတခြားတနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့တားမြစ်တာဖြစ်ပါတယ်။ရာဇဝတ်ကြည့်ဆုံးပုံမှန်တင်လေးနဲ့မိတ်ထုတ်တားမြစ်ထားတာကိုဖောက်ပြချူးလို့နေဆိုရင်အမိတ်ပြည်ဆံမှုရာဇဝတ်ကြီးပုံမှန်18နဲ့ရည်ယူနိုင်ပါတယ်။ရာဇဝတ်ကြီးပုံမှန်18ကိုကျူးလွန်တော်တွေ့ရှိရင်တော့အမြင့်ဆုံးထောင်ဒဏ်6လတိဖြစ်စီကြတဲ့ငွေဒံဖြစ်စီဒံညလုံးဖြစ်စီချမှတ်ခံရနိုင်ပါလေအခုဆိုရင်ဒေါက်ဆန်းစုကြီးရဲ့လက်ရှိရှိနေပြီဟာလို့ပုံမှန်တစ်လေးလေးနဲ့ပြိပင်ခံရပြီဖြစ်တာကြောင့်အမှုစစ်ဆေးတာတွေနဲ့ပတ်သက်ပြီးအများပြည်သူသိရှိနိုင်ခွင့်ရရေးမတိကြလာတော့ပါဘူးအခုစစ်ဆေးနေတဲ့တရားခွင်ဟာ open court ဖြစ်တာကြောင့်အများပြည်သူသိရှိခွင့်ရှိတယ်လို့တရားသူကြီးကပြောဆိုထားပြီးတဲ့နောက်ပိုင်းမှာပဲအခုလိုရှိနေတွေကိုပြိပင်တာဖြစ်ပါတယ်ဒေါက်တာစုကြည်ကိုယ်တိုင်ကလည်းအမှုကိစ္စအတွက်စစ်ဆေးမြင့်မြတ်တော်တွေကိုအများပြည်သူသိနိုင်အောင်ပြောပြကြဖို့ရှေ့လူတွေကိုညွှန်ကြားခဲ့ပါတယ်